Voice of America in Burmese.
မင်္ဂလာညညမှာခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေမေလ10ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ31 32 51နဲ့အဲလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်တိုင်းကအကြီးညာပြီးတော့မှာဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကိုင်းတဲ့ဆောင်ရွက်ပုံတွေဟာလုံးဝကိုဖျူဖျဲနဲ့ဗျမ်းမာနိုင်လို့တယ်လို့အမေရိကန်သမ္မတဟောင်းဘရော့ခ်အိုဘားမားကပြောလိုက်ပါတယ်။ဘသူဘာဖြစ်နေနေကို့အတွက်ဘာရမလဲဆိုတဲ့စိတ်ဓာတ်မျိုးနဲ့အစိုးရလုံနေတာဟာဗျမ်းမာနိုင်လို့တယ်လို့သမ္မတဟောင်းအိုဘားမားကသူ့ရဲ့အိမ်ပြီးတော့အစိုးရအဖွဲ့ဝင်ဟောင်းတွေနဲ့ဗီဒီယိုကနေတဆင့်ဆက်သွယ်ပြောကြားခဲ့တဲ့အတွင်းမှာပြောတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3,000+ကျော်နဲ့သေဆုံးသူ8,000လောက်ရှိပြီးကမ္ဘာမှာရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်မှုတွေအဆိုးအဆုံးဖြစ်နေတဲ့ညောင်မြို့မှာတော့ကလေး3ယောက်သေဆုံးခဲ့ပြီးတော့နောက်ထပ်ကလေး80လောက်လည်းဗိုင်းရပ်စ်နဲ့ဆက်စပ်တဲ့အဖျားရောဂါလက္ခဏာတစ်မျိုးတွေ့ခဲ့ရတယ်လို့ညောင်ပြည်နယ်အုပ်ချုပ်ရေးမှူးအန်ရူကိုမိုကပြောပါတယ်။သောပိုင်းတုန်းကတော့ကလေးတွေဟာဗိုင်းရပ်စ်ကူးစက်မှုကိုခံနိုင်ရှိတယ်လို့ယူဆခဲ့ကြပေမဲ့အခုအခါမှာတော့ဒါနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့မေးခွန်းထုတ်ရမယ့်သတင်းချက်လက်တွေစတင်ထွက်လာနေပါတယ်။အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာယောဂါကူးစက်ခံသူစုစုပေါင်း4,000ကျော်လာခဲ့ပြီဖြစ်ပြီးတော့သေဆုံးသူအရေအတွက် 38,900 ကျော်ရှိလာနေပြီဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတအိမ်ပြီးတော့ရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့ဝင်3ဦးဟာ COVID-19 ယောဂါပိုးရှိသူတဦးနဲ့ထိတွေ့ဆက်ဆံခဲ့ပြီးတဲ့နောက်သူတို့ဘာသာသူတို့တည်တံ့ခွဲပြီးတော့နေကြပါတယ်။ကူးစက်ယောဂါဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာဖောက်ချီအပြင်နောက်ထပ်သီးသန့်ခွဲနေနေတဲ့သူတွေကတော့အမေရိကန်ကူးစက်ယောဂါတိုက်ဖျက်ရေးနဲ့ထိန်းချုပ်ရေးဘုဌာနညွှန်ကြားရေးမှူးဒေါက်တာရောဘတ်ရက်ဖီးလ်နဲ့အမေရိကန်အစိုးရအစားအစာနဲ့စီးပွားစီမံကုလရေးဌာန FDA အကြီးအကဲစတီဖန်ဟန်တို့ဖြစ်ပါတယ်။ဒေါက်တာဖောက်ချီကတော့သူမှာ COVID-19 ယောဂါပိုးမတွေ့ရှိထားကြောင်းနဲ့ယောဂါပိုးရှိမရှိဆိုတာကိုပုံမှန်စစ်သွားမယ်လို့ပြောပါတယ်။ယောဂါပိုးရှိသူနဲ့ထိတွေ့ဆက်ဆံမှုအတိုင်းအတာနေထားရသူမှာယောဂါကူးစက်ခံဖို့အန္တရာယ်ကအတော်လေးနည်းတယ်လို့ယူဆကြောင်းနဲ့တာဝန်ထမ်းဆောင်နေချိန်အတွင်းလူတွေနဲ့ထိတွေ့မှုညော်နေအောင်ကြိုးတင်ကာကွယ်သွားမယ်လို့လည်းပြောပါတယ်။ဒါပြင် CDC ကြီးကရက်ထရီကလည်းဒေါက်တာဖောက်ချီလိုပဲယောဂါကူးစက်ခံရနိုင်ချေနေတယ်ဆိုပေမဲ့လာမယ့်သတင်းပတ်နှစ်ပတ်ကိုအိမ်ကနေအလုပ်လုပ်သွားမှာဖြစ်တယ်ဆိုပြီးတော့ CDC ပြောခွင့်ရကပြောပါတယ်။သူအနေနဲ့နေကောင်းပြီးဘာယောဂါလက္ခဏာမှပြတာမတွေ့ရဘူးလို့လည်းကြီးညာချက်ထမ်းမှပြောထားပါတယ်။FDA အကြီးအကဲကတော့ယောဂါဖို့ရှိသူနဲ့ထိတွေ့ဆက်ဆံမှုတွေရှိပြီးတဲ့နောက်သူ့ဘာသာသူသတင်းပတ်အနည်းငယ်သီးသန့်ခွဲနေနေရတယ်လို့ပြောဆိုထားပါတယ်ခင်ဗျာ။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေနဲ့ပတ်သက်ပြီးတော့ဒီကနေ့ညနေပိုင်းမှာဗြိတိန်ပြည်သူတွေကိုမိန့်ခွန်းပြောကြားသွားမှာဖြစ်ပြီးတော့ဗြိတိန်နိုင်ငံအနေနဲ့လက်ရှိရှိနေတဲ့အိမ်တွေကနေအပြင်မထွက်ဖို့ချမှတ်ထားတဲ့ကန့်သတ်ချက်တွေကို3ပတ်လောက်ထပ်တိုးသွားနိုင်လိမ့်မယ်လို့ခန့်မှန်းနေကြပါတယ်။အိမ်တွေကနေအပြင်မထွက်ရအမိန့်ထုတ်ပြန်ထားတာကိုမနှက်ဖြန်တင်းလာလေးကစပြီးအပြောင်းလဲတွေလုပ်သွားမယ်လို့ဝန်ကြီးချုပ်ဘက်ကအရေးအမှတ်ပြောကြားခဲ့တာကနေစပြီးတော့တပတ်ကြာသတင်းစကားတွေအမျိုးမျိုးထွက်ပေါ်ခဲ့ပြီးတဲ့နောက်အစိုးရဘက်ကထင်ကြေးပြီးပြောဆိုနေတာတွေကိုပြန်ပြီးချော့ချဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ဗြိတိန်နိုင်ငံဟာဥရောပတိုင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးမှုတွေအများဆုံးဖြစ်နေပြီးကူးစက်မှုလည်းအတော်လေးရှိနေသေးတာဖြစ်ပါတယ်။ဗြိတိန်ပို့ဆောင်ရေးဝန်ကြီး Grand Chef ကတော့ဒီကိစ္စမှာအထူးသတိထားဖို့လိုတယ်လို့စနေနေ့ကပြောကြားလိုက်ပါတယ်။ဗြိတိန်နိုင်ငံတော်အခုလိုအိမ်ထဲကနေအပြင်မထွက်ရမိန့်ထုတ်ထားတဲ့ကာလအတွင်းလန်ဒန်ပါဝင်တောင်ပိုင်းကမြို့လေးတွေမှာလူတွေဟာပန်းခြံတွေနဲ့ကမ်းခြေတွေကိုသွားတာတွေတော်များများကမလိုအပ်ပဲအပြင်ထွက်ပြီးကားမောင်းတာတွေကြောင့်ဗြိတိန်ရဲတပ်ဖွဲ့ကတော့သူတို့ဟာမနိုင်နိုင်တဲ့တိုက်ပွဲကိုတိုက်နေရတယ်ဆိုပြီးတော့ပြောကြားလိုက်ပြီးတဲ့နောက်မှာပို့ဆောင်ရေးဝန်ကြီးဘက်ကလည်းအခုလိုပြောကြားလာတာပါကမ္ဘာတဝန်းကနိုင်ငံတွေမှာကန့်သတ်ချက်တွေပြန်ရုပ်သိမ်းလာနေတာနဲ့မြတ်ယောဂါကူးစက်မှုတွေနောက်တစ်ကြိမ်ပြန်ဖြစ်လာနိုင်တယ်လို့ဂျမားရီတာဝန်ရှိသူတွေကပြောနေကြပြီးဝန်ကြီးချုပ်ဂျွန်ဆန်ကလည်းကူးစက်မှုတွေနဲ့တင်းဆုံမှုတွေဒုတိယအကြိမ်ထပ်ဖြစ်လာမှာကိုစိုးရိမ်နေတာဖြစ်ပါတယ်ခင်ဗျာရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူအဖြစ်တည်ပြုထားတဲ့သူ3,000ကျော်သွားခဲ့ပြီလို့ရုရှားကျန်းမာရေးတာဝန်ရှိသူတွေကဒီနေ့ပြောလိုက်ပါတယ်။ပြီးခဲ့24နာရီအတွင်းယောဂါကူးစက်ခံသူ11,000ကျော်တွေ့ရှိပြီးတဲ့နောက်ကူးစက်ခံသူဦးရေဟာအခုလို3,000ကျော်လာခဲ့တာဖြစ်ပြီးတော့သေဆုံးသူအရေအတွက်ကတော့1,915ယောက်ရှိတယ်လို့ဆိုပါတယ်။အခုလိုအခြေအနေတွေကြောင့်ရုရှားနိုင်ငံဟာသိမ်းမကြခင်ရပိုင်းတွေအတွင်းမှာဥရောပတိုင်းမှာကူးစက်မှုအများဆုံးဖြစ်တဲ့နိုင်ငံအဖြစ်ဖြစ်လာနိုင်ပွဲရှိပါတယ်။ရုရှားနိုင်ငံမှာပြီးခဲ့တဲ့ဘက်အတွင်းနေ့စဉ်ယောဂါကူးစက်မှုတွေဟာတရက်ကို1,000ကျော်ရှိခဲ့တာဖြစ်ပြီးတော့ရုရှားအနာပိုင်တွေဘက်ကတော့အဲ့လိုဖြစ်တာဟာစမ်းသပ်မှုတွေကိုအပြင်းထန်လုပ်တာကြောင့်ဖြစ်တယ်လို့ပြောပါရယ်ဆက်ယုံနေတဲ့ဆောက်လုပ်ရေးလုပ်ငန်းတွေကိုနှစ်ဖက်ကစပြီးပြန်ဖွင့်သွားမှာဖြစ်တယ်လို့မော်စကိုမြို့တော်ဝန်ကပြီးခဲ့တဲ့ဘက်ကကြေညာခဲ့ပါရယ်ဒါပေမဲ့အများပြည်သူနဲ့ဆိုင်တဲ့နေရာတွေနဲ့ဈေးဆိုင်တွေမှာတော့နှာခေါင်းစည်းအနေနဲ့လက်အိတ်တွေဝတ်ဆင်ကြဖို့လည်းပြောထားပါရယ်ခင်ဗျာ
ဗီအိုအမေရိက တန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 အထိတိုင်းဒိုမီတာ 31 kHz 6833ညတိုင်းဒိုမီတာ 32 kHz 6383ညတိုင်းဒိုမီတာ 51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ 190 kHz 1505တို့ကနေထုတ်လွှင့်နေပါတယ်ရှင်
မင်္ဂလာပါရှင်ကျမများတစဉ်အောင်ပါသတင်းဒီကိုဆက်လက်ကြီးညာပြီးသွားပါမယ်ရှင်ဂျပန်နိုင်ငံမှာတနိုင်ငံလုံးရေးပေါ်အခြေအနေကြီးညာထားတာကိုမရုပ်သိမ်းခင်တချို့ဒေသတွေမှာရေးပေါ်အခြေအနေရုပ်သိမ်းနိုင်မုံနီလန်းရှာဖွေနေတယ်လို့ဂျပန်စီးပွားရေးဝန်ကြီးကပြောပါတယ်ဒီနေ့ကနေနေ့ကဂျပန် NHK သတင်းဌာနကလုပ်တဲ့ဆွေးနွေးပွဲမှာဂျပန်စီးပွားရေးဝန်ကြီးယာစုတိုရှိနီရှီမူရာကဖိုင်းရစ်ကူးစက်မှုသိမ်းမရှိတဲ့ခရိုင်34ခုမှာမေလ31ရက်နေ့မတိုင်ခင်အရေးပေါ်အခြေအနေရုပ်သိမ်းမှုရှိတယ်လို့ပြောလိုက်တာပါလူဦးရေပေါ်ခြေခံပြီးတော့တွက်ချက်တဲ့အပတ်စဉ်ကူးစက်မှုရော့ကျတဲ့နှုန်းပေါ်စမ်းစစ်လေ့လာပြီးအရေးပေါ်အခြေအနေရုပ်သိမ်းမှုစဉ်းစားသွားမယ်လို့လည်းသူကပြောပါတယ်ဂျပန်နိုင်ငံမှာအရေးပေါ်အခြေအနေကိုမေလ31ရက်နေ့အထိတိုးမြင့်ထားပေမဲ့မေလ14ရက်နေ့မှာကျင်းပမဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးလုပ်ငန်းအဖွဲ့အစည်းအဝေးမှာအခြေအနေကိုပြန်ပြီးသုံးသပ်မယ်လို့ပြောထားတာပါတိုကျိုနဲ့အိုဆာကာအပါအဝင်ဒေသ73ခုကိုတော့COVID-19 ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်လို့အထူးသတိထားရမယ့်နေမီတွေဖြစ်သတ်မှတ်ထားပါတယ်။ဒီဒေသတွေတဲကတချို့ခရိုင်တွေမှာမေလ31ရက်နေ့မတိုင်ခင်အရေးပေါ်အခြေအနေရုပ်သိမ်းကောင်းယူသိမ်းနိုင်တယ်လို့လည်းဝန်ကြီးနီရှိမူရာကပြောပါတယ်။ဂျပန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရသူ1000ကျော်ရှိပြီးသေဆုံးသူ600ကျော်ရှိပါတယ်ရှင်။တောင်ကိုရီးယားနိုင်ငံမှာသွာလာကန့်သက်ချက်တွေဖြေလျှော့ပေးလိုက်ချိန်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုနှုန်းတကြောပြန်များလာတာကြောင့် COVID-19 ရောဂါဒုတိယလှိုင်းရိုက်ခတ်နိုင်သေးတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကသတိပေးလိုက်ပါတယ
်။ COVID-19 ကဝန်ကျင်종식되는데는오랜시간이걸릴것입니다.많은전문가들이예상하는
ကိုရိုနာဗိုင်းရပ်စ်လုံးလုံးများများပြန့်ကွက်သွားဖို့ကအချိန်အတော်ကြာဦးမှာပါကျွမ်းကျင်သူအတော်များများခက်မှန်းပြောဆိုနေတဲ့ကာယောဂါဒုတိယလှိုင်းကိုရင်ဆိုင်ဖို့ကျွန်တော်တို့အသင့်ပြင်ထားရပါမယ်လို့သမရမွန်ချေအင်းကတနင်္ဂနွေနေ့ကတနိုင်ငံလုံးကိုပြောတဲ့မိန့်ခွန်းမှာသတိပေးသွားတာပါဒီတိုက်ပွဲဟာရေရှည်တိုက်ပွဲတစ်ပွဲဖြစ်ကြောင်းဘေးရန်ကင်းရှင်းမှုချမှတ်ထားတဲ့စည်းကမ်းတွေကိုလူတိုင်းလိုက်နာဖို့တောင်းဆိုလိုပါကြောင်းနဲ့ကာယောဂါကောက်ွယ်ဒါစီရင်နဲ့ပတ်သက်တဲ့အကောက်အွယ်တွေကိုလည်းချော့ချလိုက်လို့မရဘူးလို့သမရမွန်ကပြောပါတယ်ဒီသတင်းပတ်သက်တောင်ကိုရီးယားနိုင်ငံကနိုင်ကလပ်တွေနဲ့ဆက်နွယ်ပြီးတော့ယောဂါကူးစက်မှုအသက်34ခုဖြစ်ခဲ့တာကြောင့်ဒါဟာဧပြီလ9ရက်နောက်ပိုင်းမှာကူးစက်မှုအများဆုံးဖြစ်ခဲ့တာပါယောဂါပိုးတွေ့ရှိခဲ့တဲ့အသက်20ကျော်အမျိုးသားတဦးတွားရောက်ခဲ့တဲ့နိုင်ကလပ်တွေမှာကူးစက်မှုတွေဖြစ်ပွားခဲ့တာဖြစ်ပြီးအနည်းဆုံး24ဦးကအဲ့ဒီအမျိုးသားနဲ့ထိတွေ့ဆက်ဆံတာကနေကူးစက်ခံရတာဖြစ်ပါတယ်အဲ့ဒီကလပ်တွေကိုတွားခဲ့တဲ့လူပေါင်း1900ကိုခြေရခံလိုက်နေကြောင်းနဲ့သူတို့နဲ့ဆက်နွယ်ပြီးတော့တန်တရားဆောင်ကြည့်လူနာ9000လောက်အထိဖြစ်သွားနိုင်ကြောင်းတောင်ကိုရီးယားကုဆေယောဂါကောက်ွယ်ဟန်တာရေးဌာန KCDC ကပြောပါတယ်အခုဖြစ်ရက်ကဒီဗိုင်းရပ်စ်ကူးစက်မှုနှုန်းဘလောက်မြန်ဆန်တယ်လဲဆိုတာနဲ့ဘလောက်အရေးအတွက်များသွားနိုင်တယ်လဲဆိုတာကိုနောက်တစ်ချိန်ပြလိုက်တာဖြစ်တယ်လို့လည်း KCDC အကြီးအကဲ John Injun ကပြောပါတယ်အခုဖြစ်ရဖြစ်ပွားပြီးတဲ့နောက်တောင်ကိုရီးယားအာဏာပိုင်တွေကဆိုးမျိုးတော်တွေက night club နဲ့ဖျော်ဖြေလုပ်ငန်းတွေအလုံးကိုပိတ်ထားလိုက်ပါတယ်ရှင်မလေးရှားနိုင်ငံမှာ COVID-19 ကာယောဂါကူးစက်ပြန့်နှံ့တာကိုထိန်းချုပ်ဖို့အသွားလာပိတ်ပင်ကန့်သက်ထားတာကိုဇွန်လ9ရက်နေ့ထိနောက်ထပ်သတင်းလေးပတ်ထပ်တိုးလိုက်ပါတယ်အစိုးရရဲ့ကာယောဂါထိန်းချုပ်မှုဆောင်ရွက်နေတဲ့နှစ်လတာကာလအတွင်းတုံဆိုင်နေတဲ့စီးပွားရေးလုပ်ငန်းတွေကိုတော့ဒီသတင်းပတ်အစောပိုင်းကစလို့တင်းကျပ်တဲ့ကျန်းမာရေးလမ်းညွှန်ချက်တွေချမှတ်ပြီးတော့တဖြည်းဖြည်းပြန်ဖွင့်ပေးနေတာပါ။မလေးရှားမှာယောဂကုဆက်ခံထားရသူစုစုပေါင်း6500ကျော်နဲ့သေဆုံးသူက100ကျော်ရှိပါတယ်။အခုဇွန်လ9ရက်နေ့အထိထပ်တိုးပြီးတော့တက်မှတ်လိုက်တဲ့အသွားလာပိတ်ပင်ကန့်သက်အမိန့်ထဲမှာယောဂကာကွယ်ရေးတကူရည်နဲ့ပတ်ဝန်းကျင်တန့်ရှင်းရေးအပြင်လူတူးနဲ့တူအကွာအဝေးတစ်ခုချခက်ခွာခွာနေဖို့ချမှတ်ထားတဲ့စီကံချက်တွေလည်းပါဝင်တယ်လို့ဝန်ကြီးချုပ်မိုဟီဒညာစင်ကတင်းနေနေနေကရုပ်တံကတဆင့်မိန့်ခွန်းပြောကြတဲ့အထက်မှာထည့်သွင်းပြောကြခဲ့ပါတယ်ရှင်။စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့ဒီကနေ့တင်းနေနေနေထုတ်ပြန်တဲ့စီရင်အရာ COVID-19 ယောဂကူးစက်သူတည်ပြီးလူနာသေ186ယောက်ရှိတဲ့အတွက်ယောဂကူးစက်ခံရသူစုစုပေါင်း23300ကျော်ရှိပါပြီ။ဒီကနေ့အတည်ပြုစီရင်မှာအများရန်နေထိုင်သူတွေကကူးစက်သူ3ယောက်ပါဝင်ပြီးကျန်ကူးစက်ခံရသူအများစုကအဆောင်နေနိုင်ငံသားအလုပ်သမားတွေဖြစ်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဖိလစ်ပိုင်နိုင်ငံမှာလည်း COVID-19 အတည်ပြုလူနာသေ184ယောက်ရှိကြောင်းဒီကနေ့ပဲအတည်ပြုလိုက်တဲ့အတွက်စုစုပေါင်းကူးစက်ခံထားရသူ1000 994ယောက်နဲ့ သေဆုံးသူက900ကျော်ရှိပါတယ်။ပြည်လဲကျန်းမာလာသူကတော့1900ကျော်ရှိပါတယ်။ထိုင်းနိုင်ငံမှာတော့တနင်္ဂနွေနေ့စီးရင်အား COVID-19 အတည်ပြုလူနာသေ9ယောက်ရှိပြီးစုစုပေါင်းကူးစက်ခံရသူလူနာ3000ကျော်ရှိပါတယ်။နိုင်ငံတွင်းရောဂါစတင်ကူးစက်ခဲ့တဲ့ဇန်နဝါရီလကစလို့အခုထိသေဆုံးသူဟာ56ယောက်ရှိပါတယ်။ထိုင်းနိုင်ငံမှာရောဂါကူးစက်မှုလုံးရောကျလာတာနဲ့အတူအတော်လာပိတ်ပင်ကန့်သက်ထားရတွေကိုတစ်စိတ်တစ်ပိုင်းဖြေလျှော့ပေးသွားပြီးတဲ့နောက်ရှိလာမဲ့သတင်းပတ်တွေမှာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ခွင့်ပေးသွားဖို့လည်းပြင်ဆင်နေပါတယ်ရှင်။တင်ငင်ွေနေညပိုင်းထီတန်းရောက်တဲ့တင်းတွေကိုကြီးညာလို့အပြီးမှာတော့တင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။ကျမစုမမရှင်။ COVID-19 ကပ်ရောဂါနဲ့ကြုံနေရချိန်မှာလေးလနေပါတစ်ဖက်သက်အပြစ်ခက်ရဲစဲထားဖို့တက်မတော်ကနေကြီးညာလိုက်တာဟာငင်းငယ်ရဲ့အတွက်လမ်းစာဖြစ်နိုင်သလားဆိုတဲ့အကဲခတ်တွေရဲ့အမြင်ကိုပြောပြပေးကြပါရစေ။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝက်ကပ်ရောဂါနဲ့ကြုံနေရချိန်မှာယောဂါထိန်းချုပ်ကာကွယ်ကုသနိုင်ရေးအထောက်အကူဖြစ်စေဖို့နဲ့ငင်းငယ်ရဲ့အတွက်ဒီကနေ့မေလ10ရက်နေ့ကနေစပြီးဩဂုတ်လ31ရက်နေ့အထိတိုက်ခိုက်မှုတွေရပ်ဆဲမဲ့အကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကမနေ့တုန်းကပဲကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့လည်းအကြမ်းဖက်အဖွဲ့အစည်းဖြစ်တဲ့တပ်မတ်ကြေညာထားတဲ့လက်နက်ကိုင်တွေရှိရာနေပြည်တော်မှာတက်ရောက်မှုရှိမှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်။ဒီအတွက်လည်းအစိုးရကအကြမ်းဖက်အဖွဲ့အစည်းဖြစ်တဲ့တပ်မတ်ထားတဲ့အေးအေးရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့လက်တလောတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ကနေမြေတွေပါဝင်မှာမဟုတ်ပါဘူး။ဒီလိုတိုက်ပွဲတွေပြင်းထန်နေတဲ့နေမြေတွေမပါဝင်ပဲတစ်ဖက်သက်အပြစ်ရဲ့ကျင်းညာတာဟာလက်တွေ့အလုပ်ဖြစ်နိုင်ပါမလားဆိုတာကိုတော့နိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းတို့လိုအကဲခတ်တွေကမေးခွန်းထုတ်နေကြပါတယ်
။ COVID-19 ဖြစ်နေတဲ့အချိန်မှာရောနောက်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးလမ်းကြောင်းမှာရောဒီအပြစ်ခက်ရစဲကြီးကတော့ကောင်းမွန်တဲ့အခြေလမ်းတစ်ခုလို့မြင်နေဗျ။အဲသို့တော်လည်းပဲဒီအပြစ်ခက်ရစဲကြီးဟာတနိုင်ငံလုံးကိုလွှမ်းခြုံတဲ့အပြစ်ခက်ရစဲကြီးဖြစ်ဖို့လိုအပ်တယ်လို့မြင်တယ်။အဲတော့လက်ရှိအခြေအနေမှာဒီတိုက်ပွဲတွေစစ်ပွဲတွေစစ်ရေးလှုပ်ရှားမှုတွေအဓိကအများဆုံးဖြစ်နေတာကရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာဖြစ်တဲ့အခါကြတော့အဲ့ဒီဒေသနှစ်ခုပါလွှမ်းခြုံတဲ့အပြစ်ခက်ရစဲကြီးဖြစ်ဖို့လိုအပ်တယ်လို့မြင်တယ်။အဲဒီလိုဖြစ်မှသာလေဒီအပြစ်ခက်ရစဲကြီးကတကယ်ထိရောက်ပြီးအလုပ်ဖြစ်တဲ့လုပ်ငန်းစဉ်တစ်ခုဖြစ်လာလိမ့်မယ်လို့မြင်တယ်
။ကမ္ဘာတစ်ဝက် COVID-19 ကပ်ရောဂါနဲ့ကြုံနေရချိန်မှာလက်နက်ကင်ပဋိပက္ခတွေကိုရပ်ဆဲထားကြဖို့ကုလသမဂ္ဂအတွင်းမှုချုပ်တာမကမြန်မာနိုင်ငံအခြေစိုက်တပ်တမန်တွေကလည်းတိုက်တွန်းထားကြပါတယ်။တပ်မတော်ရဲ့ထုတ်ပြန်ချက်မှာတော့မတ်လ23ရက်နေ့ကကုလသမဂ္ဂအတွင်းမှုချုပ်ရဲ့တိုက်တွန်းချက်ကိုညီညွတ်ဖော်ပြခဲ့ပါတယ်။ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကတော့တပ်မတော်ရဲ့တစ်ဖက်သက်ကြေညာချက်ဟာနိုင်ငံတကာဖိအားတွေကိုရှောင်လွှဲဖို့ကြိုးပမ်းတဲ့လုပ်ရည်အဖြစ်သားရှုမြင်ပါတယ်
။ဟုတ်ကဲ့မနေ့ကတပ်မတော်ကဒီထုတ်တဲ့တစ်ဖက်သက်ပြစ်ခတ်ရစီရေးလို့ပုံစံမျိုးပေါ့လေနော်။အဓိကတော့သူတို့ကတော့ဒီကုလသမဂ္ဂရဲ့ထွေထွေအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောတဲ့အဲကမ္ဘာလုံးဆိုင်ရာပြစ်ခတ်ရစီလောက်ကြဖို့ဆိုတော့အဲ့ဒီတိုက်တွန်းချက်တွေကိုပါသူကိုကပြီးမှသူကရေးထားတာပေါ့ဗျာ။အိပေကပါလဲဆိုတော့သူတို့ကဒီနိုင်ငံတကာရဲ့ဖိအားတက်ရောက်လာမှုကိုအဲ့ဒါပြန်ပြီးတော့မှချူတင်ကာကွယ်တဲ့အနေနဲ့လောက်တာလို့ကျွန်တော်ကမြင်တယ်။ဒီကမ္ဘာအကျန်းမာရေးအဖွဲ့အစည်းရဲ့ WHO ဝန်ထမ်းမင်းပြားမျိုးနေမှာညမုံတရားနာမှာစီးရဲလာလာနေပြီးတော့မှနောက်တိုက်ပွဲကြတဲ့မှာပြစ်ခတ်ခံလိုက်ရတယ်ပေါ့ဗျာ။အဲ့ဒီမှာလည်းပဲဒီအပြန်လည်းဆွဆွနေကြတာတွေရှိတာပေါ့နော်။ဒါတွေကိုအမှုမှန်ပေါ်ပေါက်ရေးအတွက်နော်ကုလသမဂ္ဂကလည်းတောင်းဆိုထားတာရှိတယ်။စုံလက်စည်းရေးကော်မရှင်တွေဖွဲ့ထားတာရှိတယ်။ဒီလိုကတပတ်သက်အပြစ်ခက်ရစီကိုသူ၃လတစ်ကြိမ်၅လတစ်ကြိမ်လုပ်ခဲ့တာရှိတယ်။ဒါကြောင့်လည်းပဲသူကတော့စစ်ထန်တာကြိုးလိုက်မပြောဘဲနဲ့အဒီအကြမ်းဖက်ကြီးညာထားတဲ့အဖွဲ့အစည်းတွေရှိတဲ့နေရာလို့သူကအဲ့လိုကြီးညွှန်းတာပေါ့။ဆိုရင်သူ့ရဲ့အပြစ်ခက်ရစီကြီးညာမှုကတော့အဲ့လိုနိုင်ငံရေးလက်နက်တစ်ခုအနေနဲ့တုံ့ချရည်လိုပဲမြင်မိပါတယ
်။အခုလိုမျိုးအပြစ်ခက်ရစဲထားတဲ့ကာလအတွင်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့ငြိမ်းချမ်းရေးမူဝါဒအချက်6ချက်ထဲက4ချက်ဖြစ်တဲ့သဘောတူညီချက်တွေအတိုင်းဂရီတီဖို့ကိုင်တွန်းထားပါတယ်။ဒေါက်တာရံမျိုးသိန်းကတော့အပြစ်ခံရစဲရေးလုပ်ငန်းစဉ်တွေမှာတစ်ဖက်တာဝန်ယူမှုတာဝန်ခံမှုအပြည့်ရှိဖို့လိုအပ်တယ်လို့မြင်ပါတယ
်။အပြစ်ခံရစဲရေးလုပ်ငန်းစဉ်မှာရောငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရောဟိုတာဝန်ယူမှုတာဝန်ခံမှုဟာအရေးကြီးတယ်လို့မြင်ပါတယ်။ဟောအဓိကကတော့ဒီနှစ်ဖက်အကြားမှာပေါ့လေ။ဟောနိုင်ငံရေးအရာပဲဖြစ်ဖြစ်အော်စပွဲဝိုင်းပေါ်မှာပဲဖြစ်ဖြစ်ညှိနှိုင်းဆွေးနွေးပြီးတော့အဖြေရှာဖို့ကပို့ပြီးအရေးကြီးတယ်လို့မြင်ပါတယ်။ဒီရခိုင်ပြည်နယ်နဲ့ချင်းပြည်နယ်မှာဒေသခံပြည်သူလူထုတွေကြားမှာအင်မတန်မှကြီးမားတဲ့ဘေးဒုက္ခတွေနဲ့ရင်ဆိုင်နေရတဲ့အခြေအနေဆိုးကြီးကိုကျော်လွှားနိုင်မှုဟာနိုင်ငံရေးအရတွဲဆုံဆွေးနွေးပြီးတော့နှစ်ဖက်အကြားမှာသဘောတူညီချက်ရဖို့ယုံကြည်မှုနားလည်မှုတည်ဆောက်နိုင်ဖို့အခြေလမ်းပြင်ဖို့ မဖြစ်မနေလိုအပ်နေတယ်လို့သုံးသပ်ပါတယ
်။အေးရခိုင်တိုင်းသားလက်နက်ကိုက်တပ်ရဲ့မဟာမိတ် MNGA ကိုကတက်ဖွဲ့ TLL တအောက်ဖလောက်ဖွဲ့တို့ပူးတွဲပြီးလဲဒီလဇန်နဲ့မှာပဲတစ်ဖက်သက်အပြစ်ခံရဲစဲရေးနောက်ထပ်တပ်တန်းတိုးချောင်းကြေညာထားကြပါတယ်။ဒီလက်နက်ကိုက်အဖွဲ့သုံးဖွဲ့ရဲ့ကြေညာချက်ကိုတော့တပ်မတော်ဘက်ကအတိအမှတ်မပြုသလိုတိုက်ပွဲတွေကလည်းဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။ကျွန်မစုမမရှင်
COVID-19 ရောဂါကူးစက်မှုတွေကြုံနေရတဲ့မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတွေအပါအဝင်နိုင်ငံခြားသားအလုပ်သမားများအများအပြားနေထိုင်ရာဆလံကောပြည်နယ်မှာတွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်တဲ့အကြောင်းပြောပြပေးတင်ပါတယ်။ကျွန်မအေးမှာပါ။ COVID-19 ရောဂါကူးစက်မှုတွေဖြစ်ပွားနေတဲ့မလေးရှားနိုင်ငံဆလံကောပြည်နယ်တဲကပတ်တလင်းချာယာအရက်မှာနိုင်ငံခြားသားအလုပ်သမားတွေကြားယောဂကူးစက်မှုတွေတိုးလာတဲ့အတွက်ဒီကနေ့ပဲသွာလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်ပြီးကျန်းမာရေးစစ်ဆေးမှုတွေစတင်နေပြီဖြစ်ကြောင်းမလေးရှားနိုင်ငံအခြေစိုက်မြန်မာလူမှုရေးအသင်းဥက္ကဋ္ဌဦးစန်းဝင်းကပြောပြပါဗျာ
။
မလေးရှားဆိုရကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်ဖို့နိုင်ငံသားသားလူသမားတွေကိုပါယောဂါပိုကူးစက်မှုရှိမရှိစစ်ဆေးသွားမယ်အကြောင်းဒီလဇန်းမှာပဲကြေညာလိုက်ပြီးတဲ့နောက်အခုလိုမျိုးအလုပ်သမားတွေနေထိုင်ရာနေရာတွေကိုကန့်သတ်စစ်ဆေးဖို့စီစဉ်လာတာပါ။မလေးရှားအစိုးရရဲ့ယောဂါထိန်းချုပ်ရေးအမိန့် MCO ရကန့်သတ်စစ်ဆေးမှုတွေကြောင့်မြန်မာနိုင်ငံသားတွေအပါအဝင်မလေးရှားရောက်အလုပ်သမားတွေအခက်အခဲကြုံရမှာစိုးရိမ်နေကြောင်းကိုလည်းဦးစန်းဝင်းကပြောပြပါဗျာ
။အချင်းတို့လည်းအဲဒီကလူတွေအပြင်ထွက်လို့ရတော့ဘူး။ဘဝထွက်လို့ရတော့ဘူး။အင်းရောအယောင်သုံးလို့ရဘူး။ဆန်ဆူးဆိုးတဲ့ကပ်ပြီးတက်လိုက်မယ်။ကပ်ပြီးတဲ့နံပါတ်ကကတော့ဒီမလေးရှားအစိုးရကျမရဲ့အတွက်ဒီကနေ့တော့စစ်ဆေးမှုတွေကြောင့်ရှင်းရတယ်။ဒီနေ့ပြီးလည်းဒီကြောင့်ရှင်းမယ်စစ်ပစ်ဖြစ်ပြီးမယ်။ဒါလူတွေမကောင်းတာတွေပါပြီးပေါ်ပေါက်လို့ရှိရင်သူတို့ဆဲဝါသမတ်ချက်တိုင်းဆဲဥပါရီတဲ့ပေါ့မရဲဆဲဥလို့သူတို့တွေလိုက်ကြည့်တယ်လူတိုင်းဒီဥစ္စာကျမရဲ့မစ်မနီရဆဲရတယ်အဲ့မှာရှိတာကကျွန်တော်တို့တွေးစလို့ဆိုရင်တော့အဲမြန်မာနိုင်ငံတိုင်းတော့မြန်မာရှိတယ်မဟုတ်တော့ဆဲဥတွေဝန်ထမ်းတွေပေါ့
COVID-19 ယောဂါကြောင့်တေဆုံးသူ108ယောက်ကူးစက်သူ6000ကျော်ရှိနေတဲ့မလေးရှားနိုင်ငံမှာယောဂါထိန်းချုပ်ရေးအတွက်တားဆီးကန့်သတ်မှုတွေကိုဆိုရကဂျွန်လ9ရက်နေ့ထိနောက်ထပ်သတင်း4ဖက်တက်တန်းတိုးလိုက်ကြောင်းကိုလည်းမလေးရှားဝန်ကြီးချုပ်ကဒီကနေ့ပဲကြေညာထားပါတယ်ကျမမအေးမှာပါရှင်
ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဒီတစ်ပတ်မြန်မာအရေးရှင်တွေကအစီအစဉ်မှာလက်ရှိတစ်ကမ္ဘာလုံးရင်ဆိုင်နေရတဲ့ COVID-19 ရောဂါပိုးအကူးဆက်ခံရမှုရှိမရှိဘယ်လိုဆန့်သက်ဆစ်ဆေးမှုတွေလုပ်ရတယ်ဆိုတာနဲ့ပတ်သက်ပြီးဆွေးနွေးထားပါတယ်။ American နိုင်ငံ UTMB Texas ဆစ်တက္ကသိုလ်ကယ်ဗစ်တမရှိတဲ့အနုဇီဝဗေဒဓာတ်ခွဲခန်းကဒေါက်တာဖြူမြတ်သွေးကိုအွန်လိုင်းကနေမေးမြန်းထားတဲ့ပထမပိုင်းမှာယောဂါပိုးကူးစက်မှုရှိမရှိဓာတ်ရိုက်ဆန်းသက်တဲ့နည်းကိုသိရပါမယ်ကျွန်မခင်မျိုးသက်ပ
ါဒေါက်တာဖြူမြတ်သွေးအခုဘယ်မှာအလုပ်လုပ်နေတာပါလဲ
အခုဟာကြတော့ University of Texas America Branch မှာပေါ့နော် Galveston Texas မှာဟာ Clinical Fellowship လုပ်နေရပ
ါဒီ COVID-19 patient တွေကို testing တွေလုပ်နေရတယ်လို့ကြားပါတယ်ဆိုတော့ ဘလောက်ကြာပါပြီလဲအဲ့လိုမျိုးဟိုစပြီးတော့နော်လူနာတွေကိုစမ်းသက်တာတယ
်တလားလောက်ရှိဘူးပေါ့နော
်တလားလောက်တွင်းမှာပေါ့နော်လူနာပေါင်းဘလောက်ကိုဒီစမ်းသက်ပေးပါပြီလဲ
အဲတလားအတွင်းမှာ73ရက်က live စတဲ့အချိန်ကနေဒီနေ့အထိကဒီ UTMB တမရိုဒီ hospital campus စုစုပေါင်း၄ခုလုံးအပါဝင်ပေါ့နော်အဲဆိုရင်ဒီမှာပေါင်း 1,000 ကျော်စမ်းသက်ပြီးပါပြီ
ဒီလူနာ 2,000 ကျော်စမ်းသက်တဲ့အဥ္စာပေါ့နော် positive ဘလောက် negative ဘလောက်တွေ့ပါလဲဒီ 2,000 ကျော်စမ်းတဲ့ထဲမှာ
အော် 2,000 ကျော်မှာအခုဒီနေ့ date အထိကကြာတော့7% positive ရှိတယ် positive rate ရှိတယ်ပေါ့နော
်ဟုတ်ကဲ့ပထမဆုံးဒီလူနာတွေနဲ့တွေ့တဲ့အခါမှာကိုယ့်အတွက်ပေါ့နော်ကိုယ့်မကူးနဲ့အောင်ဘလို့အကာအကွယ်လုပ်လဲအရင်ပြောပြပေးပါဟု
တ်ဟိုတမန်ကြတော့ဒီ laboratory ဘာရဖြစ်တဲ့ကြမလို့လူနာနဲ့တိုက်ရိုက်မတွေ့ဘူးဒါပေမဲ့လူနာရဲ့ sample ပေါ့နော်specimen နဲ့တွေ့တာပေါ့နော်ဆိုရင်ဒီပြောရမယ်ဆိုရှင်တော့ front line မှာ specimen နဲ့တွေ့တယ် covid 19 virus ပါနိုင်တဲ့ specimen တွေအကုန်လုံးနဲ့တွေ့တာပေါ့နော်ဆိုတော့ဒီ laboratory guideline အတိုင်းကြွားတယ်ဒီမှာဆိုလို့ရှိရင် lab မှာ standardprotocol precaution ကကြတော့ glove with the lab aid with the ဒါက standard precaution now the biosafety cabinet ဒီဆိုတာရှိတယ် biosafety cabinet ဆိုတာကဒီ biosafety level 2 laboratory မှာ ထားရတယ် laboratory DSL 2 လို့ခေါ်တယ် so BSL 2 level ရှိတဲ့ biosafety cabinet ထဲမှာဒီ sample တွေကိုစမ်းသပ်ရတယ်ခြင်ရတယ်အခွင့်အဲ့လိုမျိုးလုပ်ရတယ်
testing လုပ်တဲ့ဥစ္စာလေးပေါ့နော်နီးလေးဘယ်နှခုလောက်ရှိလဲအရင်ပြောပြပေးပါ
နီးလန်းကကြတော့တစ်ခုပဲရှိတာပေါ့နော်တစ်ခုပဲဆိုတာကဒီ virus ရဲ့ nucleic acid ကိုသူ genetic material ပေါ့နော်အဲ့ဟာကိုသုံးပြီးတော့အဲ့ဟာကိုစမ်းသပ်ရတဲ့နီးဒီတနည်းပဲရှိရဲဒါပေမဲ့ဒီနီးကိုသုံးပြီးတော့ဒီ lab တွေကကိုယ်ကိုယ်တိုင်လောက်ကြ develop လုပ်တယ်လို့ခေါ်တာပေါ့နော် CDC က principle ကကြတော့ဒီနည်းကိုပဲသုံးပြီးတော့ဆိုတော့နည်းကတနည်းတည်းပဲဒါပေမဲ့ form ကအမျိုးမျိုးပေါ့နော
်ပုံစံ
ပုံရတဲ့ပုံစံပေါ့ပုံစံတွေကတော့အမျိုးမျိုးပေါ့နော
်ဟိုအခုလောလောဆယ်ပေါ့နော်ဒီလိုမျိုးတကယ်ဒီ covid 19ဖြစ်စေတဲ့ရောဂါပိုရှိမရှိပဲတိုက်ရိုက်ဆန်းနေတာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဟိုပထမဆုံးကျွန်တော်ဆန်းတာကတော့ဒါလားလုံးလုံးနီးပါးက symptomatic ပေါ့နော်ဒီယောဂလက္ခဏာရှိတဲ့လူနာတွေကိုပဲစမ်းရတာပေါ့နော်ဒီဆေးရုံတင်ထားတဲ့လူနာပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင် outpatient clinic တွေကိုလာတယ်စိတ်ကနေကိုလာကြတဲ့လူနာတွေပဲဖြစ်ဖြစ် ER ကိုလာတယ် emergency ကိုလာတဲ့လူနာတွေပဲဖြစ်ဖြစ်ဟိုယောဂလက္ခဏာရှိတဲ့လူစမ်းတယ်ဒါမျိုးဒီပြီးခဲ့တဲ့ Thursday ဒီတပတ်ကြာတဲ့ပရိသတ်ကြနေရာမှာစပြီးတော့ဒီ Texas မှာTexas ကလည်းနေရာတိုင်းမဟုတ်သေးဘူးဒီမြို့တချို့မှာပဲပြီးတော့တို့ဒီမြို့အပါဝင်အခုနေတဲ့မြို့အပါဝင်ဆေးရုံရှိတဲ့မြို့အပါဝင်ဆင်းလောကလက္ခဏာရှိတဲ့လူရောမရှိတဲ့လူရောစမ်းတက်ဖို့အတွက်ဖွင့်ပေးလိုက်ပြီပေါ့နော
်ဆိုတော့အဲ့ဒါဘာနမူနာတွေယူလဲဟိုတတိယနမူနာတို့ဘာလို့ပေါ့နော်ဘယ်နမူနာဘယ်နှမျိုးယူလဲအဲ့ဒါတွေဘယ်နေရာရဲ့ဟာတွေယူလဲပြောပြပေးပ
ါဟုတ်ကဲ့ဆိုဟိုနမူနာတွေရကြတော့ဒီနှာခေါင်းကနေပြီးတော့ဟိုခေါ်တာပေါ့နော်nasal pharyngeal လို့ခေါ်တာပေါ့နော်နှာခေါင်းကနေပြီးတော့ဒီလုံးဝအတွင်းပိုင်းထိပေါ့နော်အဲဒီလုံးဝဒီဟိုဝါကွန်းတန်နဲ့အဆုံးထိထိုးရတယ်အဲ့ဟာကအဓိကယူရတယ်အဲ့ဟာကပဲ FDA ကနေပြီးတော့approve လုပ်ထားတဲ့ဖွင့်ပြထားတဲ့အဲ့ဒီဟိုပေါ့နော်နမူနာပေါ့ဒါပေမဲ့တချို့ကကြတော့ဒီအာကောင်ကနေပြီးတော့လဲယူကြတယ်ဒါလဲဟို FDA ကနေပြီးတော့ twin check နည်းပေးတာအဲ့နှစ်ခုပဲအတိတ်ကဒီဆရာကဟိုအဆုတ်လမ်းကြောင်းရဲ့အပေါ်ပိုင်းလက္ခဏာကိုအပေါ်ပိုင်းနမူနာကိုပဲယူဖို့ရတယ်ပေါ့နော်အောက်ပိုင်းအတွက်ကိုကြတော့ FDA ရောက CDC ရောခွင့်မပြုတာသေးဘူးဆိုတော့အဲ့အတွက်ကဟို data တွေလည်းမရှိသေးဘူးပေါ့နော်ဒါပေမဲ့အဲဒီတချို့တွေ autopsy လုပ်ခေါ်တာပေါ့နော်လူတွေလို့အဲ့လိုမျိုးဟာခွဲပြီးတော့ဖွင့်ကြရည်တွေပါတယ်တချို့တွေစစ်ကြရတဲ့ပါတယ်အမှ positive တွေပါတယ်ရှိရဆိုတော့ data အနည်းများတော့ရှိဒါပေမဲ့ဒီ lab တွေမှာ testing လုပ်ဖို့အတွက်ကိုဥပဒေနဲ့ညှိဖို့အတွက်ကိုအဲ့အသက်ရှူအဲ့လမ်းကြောင်းရဲ့အပေါ်ပိုင်းကိုပဲဒီယူကြပေါ့နော်နှာခေါင်းရဲ့ပါဇက်ဆိုရင်ဟိုးအတွင်းဆုံးအာခေါင်းအတွင်းဆုံးရဲ့ညာတော့အဖြစ်ကနှာခေါင်းပဲယူကြရပေါ့နော
်ဟုတ်ကဲ့ဆိုတော့ဒီ sample နမူနာတွေကိုယူပြီးတော့ဒီစမ်းသပ်တယ်ပေါ့နော်စမ်းသပ်တဲ့အခါမှာက ိုဆန်းသက်တဲ့ဥစ္စာဟို test kits လို့ဒီအများတည်နေကြတယ်ပေါ့နော်ဆန်းသက်တဲ့ကိရိယာပေါ့ကိရိယာကဘလို့ဟာမျိုးတွေတုံးပါလေအဲ့ဒါလေးနည်းနည်းရှင်းပြပေးပါဘလို့ပုံစံနဲ့ဆန်းသက်တယ်လဲပါညာနည်းနည်းရှင်းပြပေးပါဟု
တ်ဟုတ်ဒီ task kit ဆိုတာကတကယ်တမ်းကျတော့ဒီ CDC ကနေပြီးတော့มาထုတ်ပေးလိုက်တာပေါ့เนาะဒီ CDC ကနေထုတ်ပေးတဲ့ task kit ဆိုတာဒီ virus ရဲ့ nucleic acid ကို nucleic acid မှာအပိုင်းမျိုးမျိုးရှိရပေါ့เนาะဒီခေါင်းပိုင်းရှိမယ်ကိုယ်ပိုင်းရှိမယ်ပေါ့เนาะအဲ့ခေါင်းရယ်ကိုယ်ရယ်ဒီ covid အတွက်ကိုလုံးဝ covid မှာထားပါတော့ anti ဆိုလို့ရှိရင် anti အတွက်ကိုဒီမျက်လုံးကပါအမှတ်သားရှိတယ်နောက်တစ်ခါလက်မှာအမှတ်သားရှိတယ်ဆိုရင်အဲ့ဟာနဲ့ကြိုက်တဲ့အမှတ်သားအတွက်ကိုလုံးဝထွင်ထားတဲ့ဒီ test kit ကို CDC ကနေအဲ့လိုမျိုးပေါ့ထုတ်ပေးတာပေါ့နော်အဲ့ဒါဟိုလက်တိုင်းကအဲ့ဒီ test kit ကို UN ဝင်ဝင်မွဲလို့ရှိရင်ဒါမဲ့အဲ့ဒီထုတ်ပေးထားတဲ့စံနမူနာဒီ genetic sequence လို့ခေါ်တဲ့ဒါအဲ့ဒါကိုလည်းထုတ်ပေးတယ်အကယ်၍ test kit မဝယ်လို့ရှိရင် CDC ကထုတ်ပေးတဲ့ test genetic sequence ကိုကိုယ့်အကူမှားလို့ရတယ်အဲ့လိုမျိုး company ကနေ company တွေကအဲ့လိုမျိုး nucleic acid ဟိုဟာတွေရောင်းနေဒီ sequence တွေရောင်းနေ company ကနေမှာပြီးတော့အဲ့လိုမျိုးလုပ်ချင်လို့အဲ့လိုမျိုးနဲ့တုံးပြီးတော့ဟိုစစ်ကြတယ်ပေါ့နော
်ဆိုတော့မြန်မာနိုင်ငံမှာဒီ covid 19ဟိုယောဂါပိုးရှိမရှိပေါ့နော် test kit တွေပထမအဦးဆုံးကမရကြဘူးမရကြတော့ American ကနေပြီးတော့အကူအညီပေးတယ်ပြောတယ်ဆိုတော့ဒီဓာတ်ခွဲဆန့်သက်ခံတွေမှာအစအဆိုလို့ရှင်ဘာမှဒီမှာမဆန့်တနိုင်လို့ထိုင်းကိုပို့ရတယ်ထိုင်းကိုပို့ပြီးတော့ဒီဘာလို့ဒီကတကယ်အကျမရေးဌာနရဲ့အတည်ပြုချက်ရထားတဲ့ lab တွေကိုသွားပြီးတော့ဆစ်ရတယ်ပေါ့နော်အခုဘာမှဒီမှာဆန့်တနိုင်ပြီဆိုတော့ဘလို့ပုံစံမျိုးတွေနဲ့ဟိုဆန့်တတာတွေဟိုလုံရတာလည်းနည်းနည်းရှင်းပြပေးပါဟုတ်ကဲ့
ဟုတ်ကဲ့အခုတမိအမြင်နဲ့ပြောရလို့ရှိရင်ပေါ့နော်ဒီဗမာပြည်ကိုရောက်လာတဲ့ test kit ကအမေရိကန်ကနေပို့ပေးတာဖြစ်လို့ဆိုလို့ရှိရင် virus ဒီ covid virus ရဲ့ဟို genetic material ကို nucleic acid လို့ခေါ်တာပေါ့နော်ဒီ genetic material ကိုဒီ sample ဒီနမူနာကနေပြီးတော့ကိုယ့်ရဲ့ဒီနှာခေါင်းနမူနာကနေပဲဖြစ်ဖြစ်အဲ့ဒါနေပြီးတော့ထုတ်တယ်ပေါ့နော်ထုတ်ပြီးတော့အဲ့ဒီဟာကနေပြီးတော့မှ virus genetic ဟိုအကြီးရတယ်ရတယ်ဆိုလို့ရှိရင်စစောင်းကပြောရတဲ့ဒီ template လို့ခေါ်တာပေါ့နော်ဒီအမှတ်သား virus အမှတ်သားနဲ့ဒီနမူနာကနေထွက်လာတဲ့ virus ရဲ့အပိုင်းတွေနဲ့ဒီ virus home host ဒီ covid virus home host ဆိုတာကိုဟုတ်တယ်ဆိုလို့ရှိရင်ပြုံးမျိုးသွားပူရမယ်ပေါ့နော်အဲ့ပူရတာကိုဒီဆက်ကနေပြီးတော့တစ်ခါဆက်ပေါ်မှာထည့်လိုက်ပြီးတော့တစ်ခါဆက်ကလည်းတစ်ခါဖတ်အောင်မယ်တစ်နာရီကြာပြီးဖြစ်စေနှစ်နာရီကြာပြီးဖြစ်စေဖတ်အောင်ဖတ်ပြီးတော့ထွက်လာတဲ့အဖြေကိုကြည့်တော့ okay ဒီမှာဒီခေါင်းပိုင်းကလည်းတူတယ်မျက်လုံးပိုင်းကလည်းတူတယ်တကအမှတ်သားပေါ့နော်ဒီ byte ပိုင်းကလည်းတူတယ်ဆိုပြီးတော့အခုမျိုး3မျိုးဆို3မျိုး2မျိုးဆို2မျိုးတူတဲ့ဖတ်တဲ့ဆက်ကနေဖတ်လိုက်တဲ့အခါမှာထွက်လာတဲ့ဟာကို okay ဒါ positive ဖြစ်သွားပြီဆိုပြီးတော့အဲ့လိုမျိုးပေါ့နော်ဒါနောက်ခံဟိုပါပေါ့နော်ရေကူရသဘောပေါ့နော်ဟိုစမ်းတက်တဲ့ဥစ္စာမှာတမီးအခုလိုဆော့ဆော့အခုလိုမျိုးပြောတာကိုတဆင့်ချင်းစီကိုဟို automation လို့ခေါ်တာပေါ့နော်အမြန်လုပ်လို့ရတဲ့ဥစ္စာမှာတုံးတာလည်းဖြစ်နိုင်တယ် American လို့ဒါဆိုတော့ဆိုတာဒါမှမဟုတ်ရှိရင်အခုအမေရိကန်မှာလည်းကုမ္ပဏီတွေကလည်းတစ်ခုပြီးတစ်ခုဟို FDA အခွင့်ပြုချက်တွေရနေပြီ။ဒါကြတော့အဲ့မှာကုမ္ပဏီနှစ်ခုရှိတယ်။တစ်ခုကမိနစ်40နဲ့အဖြေထွက်တယ်ဆိုနေတဲ့ဒီနည်းကိုပဲသုံးတာပေါ့နော်။virus ကိုထုတ်တယ်ပြီးရင် virus ရဲ့ဒီ template လို့ခေါ်တဲ့လက္ခဏာနဲ့ထိမထိဆိုတာဒီကဒီဆက်ဟိုလေးတေးလေးပေါ့နော်။ဘူးလေးတေးလေးကနေပြီးတော့မှထည့်ပြီးသူကလည်းသူအဲ့လိုမျိုးဟိုဆက်ကနေပြီးတော့မှထည့်လိုက်တယ်ဆက်ကနေပြီးတော့မှဟို reaction လေးအဲ့လိုမျိုးလုံးဖြစ်နေပြီးတော့မှအဖြေကိုထုတ်တယ်ဆိုတော့အဲ့ဟာကိုသုံးတာဖြစ်ပုံများတယ်ဒါပေမဲ့ဒီ principle ဟာနိမ့်အောင်ပဲအခြေခံပြီးတော့ပေါ့နော
်အဲ့လိုမျိုးဆန်းတက်တဲ့ဟာမှာဟိုရင်မှားတာမှားယွင်းတာယာဂိုင်နှုန်းဘယ်လောက်ရှိနိုင်ပါလဲ
မှားယွင်းတဲ့ယာဂိုင်နှုန်းဆိုတာကတော့ယာဂိုင်နှုန်းအရပြောရလို့ရှိရင်ဒီတော်တော်များများကအကုန်လုံးကဒီ test တွေအကုန်လုံးကဟို validation လို့ခေါ်တာပေါ့နော် FDA ပါတယ်ခွင့်ပြုချက်ရဖို့အတွက် validation ကိုလုံးဝရအောင်လုပ်တဲ့အတွက်ကြောင့်မလို့100% ကြီးဆိုမှန်တယ်လို့လည်းမပြောပြောလို့မရဘူးဆိုတော့ 98% လောက်တော့မှန်တယ်20 30လောက်ကိုတမလို့ဒီအဲ့လိုမျိုးဒီရှိသမျှ set တွေသုံးတဲ့ method တွေနည်းတွေနဲ့စမ်းကြည့်တာပေါ့နော်ဆိုတော့98% လောက်အပစံက98 99ရာခိုင်နှုန်းကအဖြေကျူးထွက်တယ်ဆိုတော့ကြံတဲ့ဥစ္စာကဒီဆက်က ဟို virus ရဲ့ဟိုအပေါ်မှာလည်းမူတည်တယ် baby sample မှာ virus ကအရန်အာနည်းနေတယ်ဆိုလို့ရှိရင်ထပါတော့သူတယောက်ကအရန်ဖြားနေတဲ့လူနဲ့နည်းနည်းပဲဖြားတဲ့လူနဲ့နည်းနည်းပဲဖြားတဲ့လူဆိုရင်သူ့စီမှာ virus အရေးအတွက်ကနည်းနည်းပဲနည်းမယ်ပေါ့နော်အရန်ဖြားတဲ့လူကြတော့သူက virus အရေးအတွက်များမယ်ပေါ့နော်ဆိုတော့ virus အရေးအတွက်နည်းနေတဲ့လူစရာနေတော့တိုင်းလို့ရှိရင်အရန်ဟို sensitive ဖြစ်တဲ့ test ကအာနီးရကြတော့ဒီ positive လို့ထွက်ပေမဲ့နည်းနည်းလေး sensitivity နည်းနည်းလေးကျသွားတဲ့အာနီးပညာကကြတော့ negative လို့ထွက်ရင်ထွက်နိုင်တယ်နော်နော်ဒါကြတော့လေဒါလူနာရဲ့အခြေအနေပုံမှာလည်းမှုတည်ရပေါ့နော
်အဲ့တော့အများကြီးပေါ့နော်အဲ့တော့အကြောင်းချက်အများကြီးလူနာပုံမှာလည်းမှုတည်တယ်ကောက်ယူတဲ့နမူနာပုံရဲ့မှန်ကန်မှုတွေတိကျမှုတွေပုံမှာလည်းမှုတည်တယ
်ဟုတ်ကဲ့
မင်္ဂလာပါရှင်ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးကျင်းပပြင်မာလာဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။2020မေလ10ရက်နေ့ထိစဉ်နေအရကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ4000နီးပါးနဲ့ဗိုင်းရပ်ရောက်သေဆုံးသူ 2,900 ကျော်ရှိခဲ့ပါပြီ။ယောဂကူးစက်မှုနဲ့သေဆုံးမှုတန့်သွားတဲ့နိုင်ငံတချို့၊ကျဆင်းလာတဲ့နိုင်ငံတချို့မှာတော့အကန့်အသတ်နဲ့ကျောင်းတွေပြန်ဖွင့်ဖို့၊ဆက်ယုံအလုံယုံလုပ်ငန်းတွေပြန်စဖို့၊လော့ဒ်ဒေါင်းချထားတာတွေဖြေလျှော့ဖို့၊ဘောလုံးပွဲလိုအားကစားတွေကိုပရိသတ်မပါဘဲကျင်းပဖို့စတဲ့ကိစ္စတွေဆွေးနွေးလုပ်ကင်ပြင်ဆင်နေကြခြင်းဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ2ယောက်စတွေ့ခဲ့တဲ့မတ်လ23ရက်နေ့ကနေစတွေ့ရင်46ရက်အတွင်းဗိုင်းရပ်စ်ကူးစက်ခံရသူ186ယောက်သေဆုံးသူ6ယောက်ရှိပြီးယောဂပြန်လည်သက်သာလာသူ62ယောက်ရှိနေပါတယ်။ပေါ်ထွက်လာတဲ့ကိန်းဂဏန်းနှိုင်းယှဉ်ချက်တွေအရမြန်မာနိုင်ငံဟာဗိုင်းရပ်စ်ကူးစက်ခံရမှုအရေအတွက်နည်းတဲ့နိုင်ငံတွေဆင်းနဲ့ပါဝင်နေသေးတာတွေ့ရပါတယ်။ဒီအချိန်အတွင်းမြန်မာနိုင်ငံရဲ့လောကမှာပြောဆိုလာကြတဲ့အကြောင်းအရာတစ်ခုကတော့အခုနှစ်အတွင်းအထွေထွေရေကောက်ပွဲကြီးကျင်းပဖြစ်မလားဒါမှမဟုတ်ရွှေ့ဆိုင်သွားနိုင်သလားဆိုတဲ့ကိစ္စပါပဲ။မြန်မာနိုင်ငံအတွက်အထွေထွေရေကောက်ပွဲဆိုတာဘလောက်အရေးကြီးသလဲ။ကမ္ဘာမှာရောမြန်မာမှာပါကိုရိုနာဗိုင်းရပ်စ်ကပ်ပြီးဆိုက်ရောက်နေချိန်ရွေးကောက်ပွဲကျင်းပသင့်ပါရဲ့လားရွေးကောက်ပွဲဘယ်အချိန်နေဆိုက်သွားနိုင်တယ်လဲဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုရိဘရွေးကောက်ပွဲဆိုင်ရာပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်လက်ရှိမြန်မာနိုင်ငံဟာဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတွေထဲမှာပါဝင်ပါတယ်ဒီမိုကရေစီစနစ်ခိုင်ခိုင်မြဲမြဲမဖြစ်သေးသလိုဆက်အာဏာရှင်စနစ်လက်အောက်ပြန်ရောက်မသွားတော့ပါဘူးလို့ရာခိုင်နှုန်းဖြင့်အာမခံလို့ရနိုင်တဲ့အခြေအနေကိုလည်းမရောက်သေးပါဘူးမြန်မာနိုင်ငံမှာပါလီမန်ဒီမိုကရေစီခေတ်ကနောက်ဆုံးရွေးကောက်ပွဲလုပ်ခဲ့တာ1960ခုနှစ်ကပါနောက်အနှစ်30အကြာ1990မှာစစ်အစိုးရကအထွေထွေရွေးကောက်ပွဲတစ်ခုကျင်းပပေးခဲ့ပေမဲ့ရလဒ်ကိုဘယ်တုန်းကမှအတိအမှန်မပြုခဲ့လို့အကျိုးသက်ရောက်မှုလည်းမရှိခဲ့ပါဘူးဆရာနာရှင်တွေကပဲကြီးမှုကျင်းပပေးခဲ့တဲ့2010ပြည့်ရွေးကောက်ပွဲကလည်းညီကမတ်တရွေးကောက်ပွဲပဲဖြစ်ပြီးလွတ်လပ်မှုမရှိသလိုတရားမျှတမှုလည်းရှိခဲ့တာမျိုးမဟုတ်ပါဘူး2015ရွေးကောက်ပွဲရောက်မှသာလွတ်လပ်တဲ့ရွေးကောက်ပွဲပေါ်ပေါက်ခဲ့ပြီးဒေါက်ဆက်စုကြည်ဦးဆောင်တဲ့ NLD ပါတီအနိုင်ရအစိုးရဖွဲ့နိုင်ခဲ့တာပါ1960ခုနှစ်ကစတွင်ရင်45နှစ်လောက်ရောက်တဲ့အချိန်ကြမှာလွတ်လပ်တဲ့ရွေးကောက်ပွဲလည်းဖြစ်အာဏာကိုစုပ်ကင်ထားသူတွေကလည်းရလက်ကိုလက်ခံတဲ့ရွေးကောက်ပွဲတစ်ကြိမ်ပဲကျင်းပနိုင်တာမို့နောက်လာမယ့်အထွေထွေရွေးကောက်ပွဲတွေဟာမြန်မာနိုင်ငံနိုင်ငံရေးအတွက်အတော့ကိုအရေးကြီးတယ်ဆိုတာကိုတော့ငြင်းလို့မရပါဘူးအခြားတစ်ဖက်ကကြည့်မယ်ဆိုရင်လေဒီမိုကရေစီအသွင်ကူးပြောင်းစေနိုင်ငံတွေမှာဒီမိုကရေစီစနစ်ပြည်ပြည်ပြင်ဖြစ်လာဖို့ဒီမိုကရေစီခိုင်မာဖို့ဆိုရင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပငြိမ်းငြိမ်းချမ်းချမ်းအာဏာလွှဲပေးတဲ့အလေအထအစဉ်အဆက်မပြတ်ရှင်သန်နေစေဖို့ဟာလေအထူးအရေးကြီးပါတယ်ဒီအတွက်မြန်မာနိုင်ငံမှာလက်ရှိလွှတ်တော်နဲ့အစိုးရတက်တန်းကုံဆုံးမဲ့အချိန်အထွေထွေရွေးကောက်ပွဲကြီးကျင်းပနိုင်ရေးအလွန်အရေးကြီးတယ်ဆိုတာငြင်းလို့မရပါဘူ
းဒါပေမဲ့လည်းလက်တလောထင်မှတ်မထားဘဲကြုံလိုက်ရတာကကမ္ဘာနဲ့အဝိုင်းရင်ဆိုင်နေရတဲ့ COVID-19 ကပ်ဘေးပြဿနာပါအနေရကြီးလာတဲ့ဒီဗိုင်းရပ်စ်ကပ်ဘေးကြီးတည်ရှိနေချိန်လူတွေစုကြဝေးကြဟောကြပြောကြမဲ့လူစုလူဝေးနဲ့မဲယုံနေစီသွားမဲပေးကြရမဲ့ရွေးကောက်ပွဲလိုမျိုးကျင်းပသင့်ရလားဆိုတာအဓိကမေးခွန်းဖြစ်လာနေပါတယ်။ဒါဆိုရင်ကပ်ဘေးကြီးပြီးဆုံးမှရွေးကောက်ပွဲကျင်းပကြမလားဆိုတာကိုလည်းတွက်ဆကြည့်ဖို့လိုပါတယ်။လက်ရှိကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုတာမြန်မာတိုင်းနိုင်ငံထဲမှာပဲပြီးဆုံးသွားပြီဆိုပြီးလုံးလို့ရတဲ့အနေအထားမရှိပါဘူး။ကမ္ဘာကြီးမှာကပ်ဘေးပြီးဆုံးမှမြန်မာနိုင်ငံမှာလည်းပြီးဆုံးမှာပါ။က ကမ္ဘာမှာလည်းဘယ်ချင်းယောဂကုသဆေးတွေ့မလဲဘယ်ချင်းကာကွယ်ဆေးဖော်ထုတ်နိုင်မလဲဘယ်သူမှမမှန်းဆနိုင်သေးတဲ့အခြေအနေအောက်မှာမြန်မာနိုင်ငံကလည်းကိုဗစ် -19 ကပ်ပြီးအောက်မှာပဲနေထိုင်လုပ်ကိုင်ရုန်းကန်နေကြရပါဦးမယ်ဒီအခြေအနေမှာအရေးကြီးတဲ့မေးခွန်းတစ်ခုကရွေးကောက်ပွဲတွေမကျင်းပနိုင်ရင်လွှတ်တော်တွေသက်တမ်းကုန်သွားမယ်အစိုးရအဖွဲ့သက်တမ်းကုန်သွားမယ်ဆိုရင်တိုင်းပြည်ပါတွေဆက်ဖြစ်လာနိုင်မလဲဆိုတာမျိုးပါ
2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့လွှတ်တော်တွေသက်တမ်းကုန်အစိုးရအဖွဲ့လဲတက်တန်းကုန်သွားတဲ့အတိုင်းရွေးကောက်ပွဲမကျင်းပပြင်ရင်ဘလို့ဆက်လုပ်လို့ရနိုင်တဲ့ပြဋ္ဌာန်းချက်မျိုးမတွေ့ကြရပါဘူး။တချို့နိုင်ငံရေးသမားတွေကတော့အရေးပေါ်ကာလပြဋ္ဌာန်းချက်များပါတမရကနေတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုအာဏာလွှဲပေးတဲ့ပုံမှားတွေကိုကူကာပြီးတိုင်းပြည်ကိုနောက်ပြန်လှည့်ဖို့အခါပေးကြတာမျိုးလည်းရှိနေပါတယ်။ဒီနေရာမှာပြန်ကြည့်ဖို့လိုတာကလက်ရှိမြန်မာနိုင်ငံအနေနဲ့ရွေးကောက်ပွဲတွေကိုဘယ်အချိန်နောက်ဆုံးထားကျင်းပရင်ဖြစ်နိုင်မလဲဆိုတာပါလက်ရှိလွှတ်တော်တက်တန်းဟာ9နှစ်ဖြစ်ပြီး2021 January မှာတက်တန်းကုန်ပါမယ်သမရနဲ့အစိုးရအဖွဲ့တက်တန်းကလည်း9နှစ်ဖြစ်ပြီး2021 April 30မှာတက်တန်းကုန်ပါရွေးကောက်ပွဲတစ်ခုကျင်းပနိုင်ရေးမှာရွေးကောက်ပွဲကော်မရှင်တက်တန်းရှိတရားဝင်ဖြစ်နေဖို့တော့လိုပါလိမ့်မယ် 2016 March 30ရက်နေ့မှာတော့အာနာယ NLD ပါတီရဲ့သမရဦးထင်ကျော်ကနေဦးလာသိန်းကိုကော်မရှင်ဥက္ကဋ္ဌတာဝန်ပေးရခဲ့တာမို့ကော်မရှင်ရဲ့တက်တန်းဟာ NLD အစိုးရ9နှစ်တက်တန်းနဲ့အတူလာမယ့် 2021 March 30ရက်နေ့မှာကုံဆုံးမှာဖြစ်ပါတယ်
။ရေကောက်ပွဲကျင်းပစဉ်မသိနောက်ထပ်ထည့်သွင်းစဉ်းစားဖို့လိုတာကနိုင်ငံရေးပါတီတွေရဲ့ဆန္ဒပါ။လက်ရှိအစိုးရတက်တန်းမှာဖွဲ့စည်းခဲ့တဲ့ပြည်ထောင်စုတခွားလုံးရွေးကောက်ပွဲဝင်မဲ့ပါတီကြီးတွေရောလူမျိုးစုတူပါတီအချင်းချင်းပေါင်းစည်းထားတဲ့တိုင်းသားပါတီကြီးတွေကပါရွေးကောက်ပွဲဝင်ဖို့အစဉ်သင့်ဖြစ်နေကြတာပါပဲဒီအခြေအနေတွေအားလုံးအောက်မှာရွေးကောက်ပွဲကော်မရှင်ဟာသူ့နှကူညီမှန်းချက်ဖြစ်တဲ့လာမယ့်နိုဝင်ဘာလအတွင်းဖြစ်စေဒါမှမဟုတ်သူတို့တက်တမ်းမကုံဆုံးသေးတဲ့2021မတ်လကိုမတိုင်ခင်ဖြစ်စေအချိန်နောက်ဆုတ်ပြီးမှကျင်းပဖို့ရွေးချယ်မယ်ဆိုရင်လည်းဖြစ်နိုင်ပါတယ်အဲ့ဒီချိန်ကာလအထိကိုဗစ် -19 ရောဂါကပ်ပြီးကင်းဝေးခြင်းမရှိသေးတာမျိုးလည်းဖြစ်နိုင်ပါတယ်အဲ့လိုအခြေအနေကြုံခဲ့ရင်လဲ WHO နဲ့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနရဲ့လမ်းညွှန်ချက်တွေအောက်ကနေကျင်းပတဲ့ရွေးကောက်ပွဲမျိုးဖြစ်ကောင်းဖြစ်သွားနိုင်ပါတယ်။ဘလို့ပဲဖြစ်ဖြစ်မြန်မာနိုင်ငံလိုဒီမိုကရေစီအသွင်ကူးပြောင်းစနိုင်ငံတိုင်းနိုင်ငံအတွက်အရင်အာဏာရှင်ခေတ်ဟောင်းကိုပြန်ရောက်မသွားစေဖို့ရာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေမှန်မှန်ကျင်းပဖို့လိုအပ်ချက်တစ်ခုဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ကဘာကြီးမှာအမေကမိခင်တယောက်ပဲဖြစ်ပါတယ်။ကျမတို့မိသားစုအတွက်အမေကကဘာကြီးပါတဲ့။ကျမတို့ရေးထားတဲ့စာတို့လေးတွေ့လိုက်ရတော့အရှိတ်ဘက်ကဘာချမ်းမှာတင်းငွေနေရောက်လို့မိခင်များနေဖြစ်ပြီပဲလို့သတိရမိပါတယ်။ဟုတ်ပါတယ်။ဒီကနေ့မေလ10ရက်နေ့တင်းငွေနေကကဘာမှာရှိတဲ့မိခင်တွေရဲ့ဂျေဇူးကိုအောက်မေ့ကွန်ပျူတာအနေနဲ့မိခင်များနေရဲ့လို့သတ်မှတ်ထားတဲ့နေ့ဖြစ်ပါတယ်။တီလာကောင်းလို့နဲ့အမေကိုခုလိုအသက်ရာပြည့်ထိသားသမီးများကပြုစုခွင့်ရနေတာကျေးဇူးကြီးလာပါတယ်။အသက်ရာပြည့်မှဒီနောက်နေပေါင်းများစွာပြုစုခွင့်ရပါစေလို့ကျမတို့အန်တီလူရေးထားတာတွေ့လိုက်ရတော့ကျေးဇူးကြီးလို့နဲ့ကျမတို့အဖွားဖြစ်သူမင်းညွန့်ရဲ့ကျေးဇူးတွေကိုအထူးအောက်မေ့သတိရပြီးတော့အဝေးကနေပဲလက်အုပ်ချီကတော့ရပါတယ်။ကျမတိုင်ငယ်ချင်းတွေလည်းဒီလိုမျိုးသူတို့ရဲ့မိခင်တွေရဲ့တက်ပုံတွေနဲ့အတူမိခင်တွေရဲ့ကျေးဇူးတွေကိုအောက်မေ့ပြီးတော့ဂုဏ်ပြုကြော့ထားကြတာ Facebook မှာတွေ့နေရတာပါ။ဆရာမဒေါ်သင်းမုံကတော့အမိုးရေးချစ်တယ်ကျေးဇူးတင်ပါတယ်သတိရနေပါတယ်မိခင်အားလုံးတက်ရှိကျမ်းချမ်းမြေ့ပါစေတဲ့ဟုတ်ပါရဲ့ရှင်မိခင်နဲ့ဝေးကွာနေတဲ့သားသမီးတွေမိခင်မရှိတော့တဲ့သားသမီးတွေအတွက်တော့အထူးသဖြင့်ဒီလိုနေ့ရမျိုးတွေမှာအမေကိုတန်းတမြေရွယ်လမ်းဆွေရတာကိုတွေ့ပါပဲ
ဘူပြင်းနဲ့တော့ကားတွေကြတဲ့သမီးရဲ့ရှိမှအပြုံးချွေနိုင်လို့အမေ
အမေရိကန်ပြည်အောင်စုကအမေသမီးကြီးခင်ခင်အလန်ကတော့အမေကြီးရေဒီနှစ်တော်တကွာလုံးကိုဗစ်ဖြစ်နေလို့အမေစီအပြေးပြန်မလာနိုင်တော့ပါဘူးလူမရောက်ပေမဲ့အမေအိမ်လေးစီစိတ်ကအမြဲရောက်ပါတယ်အမေကျန်းမာပါစေအမေအသက်ရှိပါစေအမေစိတ်ချမ်းသာကိုကျန်းမာလို့တာသနာပြုသွားလေသူအဖေကြီးနဲ့သားတွေအတွက်ကုသိုလ်တွေပြုနိုင်ပါစေအမေသမီးနှစ်ယောက်နဲ့အတူအမေတက်ထက်ဆုံးစိတ်ချမ်းသာကိုချမ်းသာနဲ့တရားဘာဝနာအားထုတ်နိုင်ပါစေအမေစီလေးမြန်တွေပြန်ခွင့်ပြုရတဲ့ပြေးလာနိုင်တဲ့ကိုဖြစ်ရပါစေ အမေနဲ့အတူအလူကုသို့ပြုခွင့်ရပါစေလို့ဖခင်မှာအမြဲဆုတောင်းပါတယ်အမေနဲ့မမူတော့ဂျူးစီအောင်တွေချစ်သားငယ်စိတ်စိတ်ခေါ်စောဝေလင်းထုံကဆုမငောင်းတောင်းပေးလိုက်တာကတော့
ချစ်မုံမိုးနှစ်ပေါင်းများစွာစိတ်ချမ်းသာကိုကျမ်းမာနဲ့ပျော်ရွှင်ချမ်းမြေ့စွာချစ်ပါပါချစ်ရသောသားသမီးမြေးများနဲ့အတူနှစ်ပေါင်းများစွာအတူဖြတ်တန်းကြမယ်လို့ချစ်သားငယ်ချစ်မြေးလေးတီယိုဇာယန်လင်းတို့အထူးဆုမငောင်းတောင်းပါတယ်နော်တရန်ချစ်တဲ့မုံမိုးရေမုံမိုးကိုဖျားသခင်ကောင်းချီးပေးပါစေအာမင်မြောက်တကုံကချစ်သားငယ်လေးစိတ်စိတ်မှဧရာဝတီတိုင်းဒေသကြီးကျုံပျော်မြို့နယ်အထောင်မြို့တာယာကုန်းရွာမှမိုးမိုးအတွက်အထူးဆုတောင်းပေးပါရယ်ကိုထူးအိမ်တင်ရဲ့မေမေနေကောင်းလားတခြင်းကိုမိုးမိုးအတွက်ထုတ်လွှင့်ပေးစေလိုပါရယ်မွေးမိုးမိုးရဲ့ကျေးဇူးတွေကတော့တူနှိုင်းလို့မရပါဘူးဗျာအရန်ကိုကြီးမားလွန်းလို့ပ
ါတက်ချက်ကြီးစောချင်မောင်ကလည်းအမေများနေတွေတခြင်းလေးတစ်ပုဒ်တောင်းလာပါရယ
်2020မေလ10ရက်နေ့မှာကြောင်းမဲ့အမေများနေမှာတကဘာလုံးကအမေတွေအတွက်တချင်းတစ်ပုတ်တောင်းကျင်လို့ပါအထူးသဖြင့်တော့တော်ရဲတောင်းတဲ့ကဒေါ်လန်ကြီးရဲဘော်တွေရဲ့မိခင်တွေသူတို့ရဲ့ဇနီးမယားတွေအတွက်စုမုံကောင်တောင်းပေးကျင်လို့ပါတချင်းနာမည်ကကိုထူးအိမ်တင်ရဲ့မေမေနေကောင်းလားမေမေပဲဖြစ်ပါတယ်နှစ်တိုင်းလိုလိုတချင်းတောင်းခွင့်ရတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဗျာ
မေမေတာချစ်တဲ့မေမေSee sing a jime chichine Divani gutaya base Mimi nikaula mimi Mimiလုံးနာရဲ့ကြပြစွန်တီမပိစတဲ့နိတာမိမိစွတန်ချူအေးမိမိနေကောင်းလားမိမိကြောင်းလေးကရင်မကန်စားသိမိဆိုင်
မမီတော်မြမာလာကျော်ရဲ့အမေများနဲ့အမတ်တရားဆိုပြီးတောင်းလာတဲ့တမီးများတစ်စင်အောင်ကတော့အချင်းနေရအမေနဲ့ဝေပြီးတမျိုးစီမှာနေရပေမဲ့လေအမေမြတ်တာချုံလို့လုံးကျုံနှွေးထွေးရပါတယ်။အမေအောင့်မေတ္တရာကြောပါရဲ့မမီ။မမီနေကောင်းအသက်ရှိကျန်းမာပါစေ။အားလုံးသောအမေများအတွက်ပါတဲ့တမီးဖြစ်တဲ့များတစ်စင်အောင်ပါ။အဝေးကချစ်တမီးအသက်ကတော့နေပြည်တော်တိုင်းလေဝေးမြို့နယ်တစ်ပုတ်ပင်ကြီးရွာကမိမိဒေါက်ခင်မွေကျမ်းမာပါစေလို့ဆုမငောင်းတောင်းပေးလိုက်ပါတယ်။ဝင်းသူသူကျော်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ Wishing all mothers a happy mothers day လို့အစချီပြီးအင်္ဂလိပ်လိုရေးလာတာပါ။သူကမိရင်များနေဆိုတော့မွေးလာကလေးကစပြီးတော့ရရှိခဲ့တဲ့မိရင်မြစ်တာတွေကိုအောက်မေ့ဖော်ကျူးနိုင်တဲ့နေ့တစ်နေ့ပါပဲတဲ့။ဘရောမအကုန်ခံမသွားမဲ့ချစ်ချင်းမြစ်တာတွေနဲ့ပေးဆက်နေတဲ့မိခင်တွေကိုကျေးဇူးတည်ရပါတယ်ဆိုတဲ့သဘောနဲ့ကိုယ့်ဘက်ကပြန်ပြီးတော့တက်တည်ပြနိုင်ခွင့်ရတဲ့နေ့လည်းဖြစ်ပါတယ်။မိခင်ရဲ့မြတ်တာဆိုတာဖရာသခင်မြတ်တာရဲ့နမူနာဖြစ်တယ်ဆိုတာအောက်မေ့နိုင်တဲ့နေ့လည်းဖြစ်ပါတယ်လို့ဝင်းသူသူကျော်ပြောလာပါတယ်။ Cyprus မှာနေတဲ့တမီချော့ချော့ကတော့ကျောင်းမြောင်းမှာနေတဲ့ကျမမိမိဒေါ်တန်းချီကို Happy Mother's Day ပါအမေတဲ့။ကျမစွာရှိနေပေးတဲ့အတွက်ကျေးဇူးပါအမေ။အမေများနေတာမကမိဘနှပေါင်းကိုအမြဲမပြတ်ဦးထိတ်ထားနေပါ။အဝေးရောက်တမီချော့ချော့လွမ်းဆူတတိယနေပါလေတဲ့။
Tell me
ဥဒိန်ဘုံဖြာတဲ့မှာငွေလာဝန်ကြီးပမာရှိနေတာ
ဒေသကြီးမင်းခင်မြို့နယ်တောင်တွင်မြို့မှာခုံသာရွာကနှုတ်ဆက်သွားပြီဖြစ်တဲ့မိမိဒေါ်လာစင်မြို့မရွာကအကိုကြီးတောက်ထွန်အမခင်တန်းစင်ကလေးမြို့ကျောင်းတိုက်ရွာကအမကြီးခင်တန်းနုနဲ့ကဘာဘကမိခင်များအားလုံးအတွက်ထွင့်တင်ရဲ့ကျေးဇူးပါမိမိဆိုတဲ့တခြင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့မြို့မခုံသာရွာကဂျုံမိုးနိုင်ခုံမုံမုံတခြင်းလေးတောင်းလာပါတယ်မိမိအတွက်ရေးတဲ့စာဆိုပြီးတော့စာရှည်ကြီးစောင်ရေးလာတဲ့မလင်းလင်းထွေးကတော့လူတိုင်းမှာအမိရှိတာပဲလေဒါကြောင့်ဒီစာစုကကျမမိမိတဦးရေးတာမကတကမာလုံးမှာရှိတဲ့မိခင်နိုင်ကိုရည်စုပြုရေးတဲ့စာလို့ပြောရရင်ပုံမှန်ပါပါတဲ့ဖေဖေကရဝေးမြေချာမှာတာဝန်ကြတော့မိမိကကလေးတွေနဲ့အတူရန်ကုန်မှာချင်းရစ်ပါတယ်စီပေါ်ရေးကတစ်ဖက်ကလေးတွေကတစ်ဖက်နဲ့မိမိအသက်38နှစ်ကျော်ကျော်မှာကျမကိုမွေးခဲ့ပါတယ်အငယ်ဆုံးအထွေဆုံးကျမရဲ့အချူချာဆုံးလေးမလို့ကျမကိုမွေးပြီးကလေးကတိတ်ကိုပင်ပန်းရှာပါတယ်အခုချိန်ထိကြုံရင်ကြုံသလိုပုံရဲ့မိမိကနင့်ကိုပိုးမွေးတယ်လို့မွေးခဲ့ရတာလို့အမြဲခုံယူပြီးပြောရပါသေးတယ်။ဒီလိုနဲ့ကျမကြောင်းပြီလို့နိုင်ငံသားရောက်အလုပ်တာဝန်နေနေနေရတဲ့အခါမှာငကူကမရင်းနေတဲ့မိမိနဲ့ပို့ပြီးဆိုင်လာတာပါ။မိမိကစိတ်အလွန်မာပါတယ်။အဲ့ဒီအချိန်တုန်းကအဝေးရောက်နေတဲ့ဖေဖေကိုရောကျမကိုနဲ့ကျမကိုဟာလွမ်းဆိုတရိယာကြောင့်ထုတ်ဖော်ပြောဆိုလို့မရှိပါဘူး။နောက်မှသိရတာကညဘက်တည်းဆိုရင်ခေါင်းပိုက်ပြီးငိုပါရည်တဲ့။မိမိကအဲ့လိုမျိုးကြိတ်ပြီးခံစားတဲ့သူမျိုးပါ။မိမိနဲ့ပတ်သက်ပြီးတော့အမတ်တရားတစ်ခုခုပြောပါလို့မေးလာခဲ့ရင်တော့တထောက်တညာပြောရတော့မှာပါ။ဒါကျမတယောက်တည်းရဲ့အဖြေမဟုတ်ဘဲနဲ့ကျမအပါဝင်သားသမီးတိုင်းရဲ့ကိုယ့်အမိနဲ့ပတ်သက်လို့ခံစားရမယ်တူညီတဲ့ခံစားချက်ဖြစ်မယ်ဆိုတာချိန်သေးလာပါတယ်။ဟုတ်ပါရဲ့ရှင်။အငယ်ဆုံးအဆိုးဆုံးမိမိနဲ့ပြဿနာအဖြစ်ဆုံးလေးကိုပိုးမွေးသလိုမွေးပြီးတော့အတောင်နဲ့ဆုံတင်စေခဲ့တဲ့ဂျေဇူတရားတွေအတွက်ဒီစာစုနဲ့ပဲဂါရောအပြုကတော်လာရပါတယ်။တနည်းနဲ့ချစ်တာမဟုတ်ပါဘူး။နေတိုင်းချစ်ပါရဲ့မိမိတဲ့မလင်းလင်းထွေးစာရှည်တစ်စောင်ရေးလာတာပါကျမတို့အချိန်ကန့်သတ်နေမလို့စာကိုအလုံးအပြည့်စုံမဖတ်ပေးနိုင်တဲ့အတွက်အစိမ်းမကောင်းပါဘူးနော်မလင်းလင်းထွေးရဲ့မိမိသူ့သမီးရေးတဲ့စာလေးကိုကြားပြီးတော့ဝမ်းသာပီတီမျက်ရည်ရည်ဝဲနေမှာကျင်းစီလာပါတယ Facebook အကောင့်ပိုင်းရှင် VOA သောရရှင်ကတော့ကျွန်တော်ကအခုရောက်နေတာမလေးရှားမှာတဲ့ VOA ကိုအမြဲအားပေးလျက်ပါက
ကျွန်တော်တို့ရေပြန်ချင်ပါတယ်ဒါပေမဲ့ပြန်မရဘူးဖြစ်နေပါတယ်မိဘရင်ဝင်တဲ့ကိုပုံစံမျိုးစုံနဲ့ပြန်နေကျင်ကြပါတယ်အမေကပြန်ခေါ်ရပြောလို့တန်ယုံကိုဆက်သွဲတော့စာအုပ်ရှိမှတယ်ဗျာတဲ့သူရဲ့စာလေးဒီမှာပဲအဆုံးသက်သွားတာပါသူ့လိုပဲရေချားနေချာရောက်နေပေမဲ့လေဒီကပ်ဘေးစိုးချိန်ကြီးထဲမှာအခက်ခဲမျိုးစုံကြောင့်အိမ်မပြန်နိုင်တဲ့သားသမီးတွေအများကြီးရှိနေမှာသိကြပါတယ်နော်အိမ်ပြန်ကျင်ကြမယ့်သားသမီးတွေအားလုံးတွင်အိမ်လွမ်းပြီးအမေအိမ်ဆိုတဲ့တခြင်းလေးနဲ့ကဘာဝကမိခင်အားလုံးကိုဂုဏ်ပြုကြတော့ကြပါလိမ့်ရှင်။မင်္ဂလာရှိတဲ့မိခင်များနေ့ဖြစ်ပါစေနော်
။လောကရဲ့လမ်းများပေါ်ဆောင်သွားရင်မောအမေ။လမ်းသာကလည်းဆလုတန်တာမိခင်အမေရဲ့
ဆက်ပြီးထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။အမေရိကန်နိုင်ငံနယူးယောက်မြို့တိုင်းစကွဲမှာလူတွေမရှိပေမဲ့လည်းကိုလုံးဒီကောက်ပွိုင်ငွားကြောင်းသားတစ်ယောက်ကတော့ဒေတာတလက်နဲ့ဆက်လက်ဖျော်ဖြေနေပါဗျာ။ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးသတင်းစကားပေးတဲ့အနေနဲ့မြို့တော်တွင်းကရုပ်ထုတွေကိုနှာခေါင်းစည်းတွေလိုက်တက်ပေးထားပါဗျာ။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါဗျာ။ကိုရိုနာကပ်ရောဂါအကြီးအကျယ်ဖြစ်နေတဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာအိမ်မှနေကြဖို့အမိန့်ထုတ်ထားပေမဲ့ Times Square မှာဖျော်ဖြေတဲ့ The Naked Cowboy ကိုလုံးတီနွားကြောင်းသားတစ်ယောက်ကတော့တကူတော်ဆက်လက်ဖျော်ဖြေနေပါတယ်။အဖြူရောင်အတွင်းကန်ဖင်ကျက်ပေါင်းပြီး Cowboy ဘိုးဖနက်နဲ့အုတ်ထုတ်ဝစ်ဆင်ထားပြီးတော့နှာခေါင်းစည်းတက်ထားတဲ့ Robert Beck ဟာဖြတ်သွားဖြတ်လာတွေကိုသူ့လက်မောင်းကြွက်သားညှစ်ပြသလိုဂီတာတီးပြီးတချင်းဆိုပြနေပါတယ်။အခုလိုတိတ်ဆိတ်ခြောက်ကပ်နေတဲ့မျိုးကြီးမှာခီးသွားရိရှိကရတဲ့ဝင်းဝေးကိုမိခိုရတဲ့သူ့အဖို့တော့ဝင်းဝေးတော်တော်လေးကိုထိခိုက်တာပါဒါပေမဲ့လည်းဘတ်ကတော့အခုလိုခက်ခဲတဲ့အချိန်တွေဟာသူ့ရဲ့ကိုရည်ကိုသွေးကိုစမ်းသပ်နေတယ်လို့ခံယူပြီးနေ့တိုင်းမပြတ်မကွက်လာရောက်ဖျော်ဖြေနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ပြန်အရွေးခံရရေးကိုပြက်ပြက်သားသားထောက်ခံသူတဦးလည်းဖြစ်တဲ့ဘတ်ကလူမရှိတဲ့လမ်းမကြီးတွေပေါ်မှာဖျော်ဖြေရတဲ့အားသာချက်ကတော့လာတဲ့လူနည်းနည်းလေးကိုပဲအာယုံဆိုင်ပြီးဖျော်ဖြေနိုင်တာဖြစ်တယ်လို့ပြောပါတယ်။နယူးယောက်မြို့ကြီးဟာအမေရိကန်မှာကိုရိုနာဗိုင်းရပ်စ်အဓိကကူးစက်တဲ့နေရာဖြစ်နေပြီးတော့ဒီမြို့ထဲမှာတင်သေဆုံးသူပေါင်း 2,000 ကျော်ရှိပါတယ်ခင်ဗျာ။
ပြည်ထောင်နိုင်ငံပါရီမြို့တော်မှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးသတင်းစကားပေးတဲ့အနေနဲ့မြို့တော်တွင်းကရုပ်ထုတွေကိုနှာခေါင်းစည်းတွေလိုက်တက်ပေးထားပါတယ်ယောဂကူးစက်မှုကိုထိန်းချုပ်လျှော့ချဖို့အတွက်ပြည်ထောင်နိုင်ငံမှာအသွာလာရီကန့်သက်ထားတာကိုမေလ17ရက်နေ့ကျရင်ဖြေလျှော့ဖို့စီစဉ်ထားတာပါဒါပေမဲ့လည်းပြည်ထောင်ချမ်းမာရေးဝန်ကြီးကတော့ယောဂကူးစက်သူအရေအတွက်တိုးလာရင်ဖြေလျှော့မဲ့ရက်အပြောင်းလဲရှိမယ်လို့ပြည်ထောင်သတင်းမီဒီယာတခုမှဖြေကြားထားပါတယ်ပြည်ထောင်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သေဆုံးသူ 25,000 ကျော်ရှိပြီးယောဂပြင်းထန်တဲ့အတွက်ICU အထူးကျက်မဲ့ဆောင်မှာအမြဲဆောင်ချက်ကယူဆိုင်နေရတဲ့လူနာရေးအတွက်ကလည်းကြာဆင်းလာတယ်လို့ပြည်သစ်ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်အသွာလာတွေတင်းကျပ်ထားတာနှစ်လနီးပါးကြာပြီးအချိန်မှာအခုလိုလူနာရေးအတွက်ကြာဆင်းလာတာလည်းဖြစ်ပါရယ်ရှင
်ကိုရိုနာဗိုင်းရပ်စ်ရံကကာကွယ်ဖို့အသွာလာတင်းကျပ်တာတွေစိတ်မလုံတဲ့ဖြီးတဲ့နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကိုကာကွယ်ဖို့ကြက်ချေးတွေကိုအသုံးချနေပါရယ်ဆွီဒင်နိုင်ငံတောင်ပိုင်းကမြို့ကလေးတစ်ခုမှာရိုးရာနီးဖြစ်တဲ့ကြက်ချေးတွေကိုပန်းကြံနဲ့လိုက်ဖြန်းထားပြီးတော့လူတွေမလာအောင်ကြာကြာနေလို့မရအောင်လုပ်တဲ့နီးကိုသုံးနေတာပါပြီးခဲ့တဲ့ဧပြီလ30ရက်နေ့ကကျင်းပခဲ့တဲ့နှွေဦးရာသီကိုကြိုဆိုတဲ့ပွဲကိုကျင်းပခွင့်မပိတ်ပင်ခဲ့ပေမဲ့လည်းလူစုမှဆိုးတဲ့အတွက်ကြက်ချေးတွေကိုပန်းကြံတွေကမျက်ခင်းတွေပေါ်မှာလိုက်ဖြန်းထားခဲ့တာပါကြက်ချေးတွေဟာနန်းတဲ့အတွက်ပန်းကြံတွေကမျက်ခင်းပေါ်မှာလူစုပြီးထိုင်တာပျော်ပွဲစားထွက်တာလိုမျိုးတွေလုံနိုင်တော့မှာမဟုတ်ပါဘူးကြက်ချေးဟာမျက်ခင်းတွေအတွက်လည်းအစာအာဟာရအဖြစ်ကောင်းပြီးတော့လူစုလူဝေးမဖြစ်စေတဲ့အတွက်ကောင်းပါတယ်လို့မြို့တော်ဝင်ဖိလစ်ဆန်ဘက်ကပြောပါတယ်ပွဲတော်ကာလအတွင်းလူငယ်တွေပန်းကြံထဲမှာစူပြီးပျော်ပွဲစားထွက်မှာတောက်စားပျော်ပါတာတွေလုံးမှာကိုတာဝန်ရှိသူတွေကစိုးရိမ်နေတဲ့အတွက်အခုလိုစီမံခဲ့တာပါခင်ဗျာ
နေဝင်နေတဲ့ညပိုင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ပတ်သက်ပြီးကိန်းတွေဆောင်ရွက်ပုံတွေဟာလုံအောင်ကိုဖြူဖျဲနဲ့ပြန်မလာနိုင်လို့တယ်လို့အမေရိကန်သမ္မတဟောင်းဘရော့ဥပမာကပြောလိုက်ပါတယ်ခုတက်ဘာရပြီးဂျန်နက်သူတွေဘာဖြစ်ဖြစ်ကိစ္စမရှိဘူးဆိုတဲ့အတွေ့အခေါ်အယူဆမျိုးနဲ့ကျွန်တော်တို့စိုးရဖွဲ့ထဲမှာလုံလုံနေတာကလုံအောင်ကိုပြန်မလာဖြစ်လွန်တယ်လို့သမ္မတဥပမာကသူ့ရဲ့အိမ်ယူတော့အစိုးရဖွဲ့ဝင်ဟောင်းတွေနဲ့ဗီဒီယိုကနေတစင်ဆက်သွယ်ပြောကြားခဲ့တဲ့အတွင်းမှာပြောလိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူ 1.3 သန်းကျော်နဲ့သေဆုံးသူ 8,000 လောက်ရှိပြီးကမ္ဘာမှာရောဂါကူးစက်မှုနဲ့သေဆုံးမှုအများဆုံးနိုင်ငံဖြစ်ပါတယ်အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာရောဂါကူးစက်ခံသူစုစုပေါင်း 4 သန်းကျော်လာခဲ့ပြီးဖြစ်ပြီးတော့သေဆုံးသူအရေအတွက်ကလည်း 28,900 ကျော်ရှိလာနေပြီဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတအင်မီရိုရဲ့ကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးဖွဲ့ဝင်3ဦးဟာကိုဗစ် -19 ရောဂါပိုးရှိသူတဦးနဲ့ထိတွေ့ဆက်ဆံခဲ့ရပြီးတဲ့နောက်သူတို့ဘာသာသူတို့တီးတန့်ခွဲပြီးတော့နေနေကြပါတယ်။ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းကျောင်းကျင်ပညာရှင်ဒေါက်တာဖောက်ချီအဖြစ်နောက်ထပ်တီးတန့်ခွဲနေတဲ့သူတွေကတော့အမေရိကန်ကူးစက်ရောဂါတိုက်ဖျက်ရေးနဲ့ထိန်းချုပ်ရေးဘူဌာနညွှန်ကြားရေးမှူးဒေါက်တာရောဘတ်ရက်ဖီးလ်နဲ့အမေရိကန်အစိုးရအစားစာနဲ့ဆေးဝါးစီမံကုလရေးဌာန FDA အကြီးအကဲစတီဗန်ဟန်တို့ဖြစ်ပါတယ်ခင်ဗျာ။ရုရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူအဖြစ်တည်ပြုလာတဲ့သူ2သိန်းကျော်သွားခဲ့ပြီလို့ရုရှားကျန်းမာရေးတာဝန်ရှိသူတွေကဒီနေ့မှပြောလိုက်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းရောဂါကူးစက်ခံသူ11,000ကျော်တွေ့ရှိခဲ့ပြီးတဲ့နောက်ကူးစက်သူအရေအတွက်ဟာအခုလို2သိန်းကျော်လာခဲ့တာဖြစ်ပြီးတော့သေဆုံးသူအရေအတွက်ကတော့1,915ယောက်ရှိတယ်လို့ဆိုပါတယ်ခင်ဗျာ။အန်ကိုရီးယားနိုင်ငံမှာတော့အသွာလာကန့်သတ်ချက်တွေဖိရှော့ပေးလိုက်ချိန်မှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုတကြောပြန်လာတာကြောင့်COVID-19 ရောဂါဒုတိယလိုင်းရိုက်ခတ်လာနိုင်သေးတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကသတိပေးလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ရောဂါလုံးလုံးရရပြောက်ကွယ်သွားဖို့အချိန်အတော်ကြာအောင်မှာဖြစ်ပြီးကျွမ်းကျင်သူတွေတော်တော်များများခံမှန်းပြောဆိုနေတဲ့ကာယရောဂါဒုတိယလိုင်းကိုရင်ဆိုင်ဖို့ကျွန်တော်တို့အသင့်ပြင်ထားကြရမယ်လို့သမ္မတမွန်ဂျေအင်းကတနင်္ဂနွေနေ့ကမင်းကုန်းမှာသတိပေးသွားခဲ့ပါတယ်။ရရှိနေခုနောက်ဆင်ခဲ့ရတာကတော့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ရရှိနေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာThis program has come to you from the Voice of America, Washington.